တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်ချဆင်းလာတာနဲ့အတူတရုတ်မြန်မာနယ်စပ်ကအခြေအနေတွေကိုတင်ဆက်ပါမယ်။တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့လိုင်ဇာဝါနဲ့မိုင်းလားဒေသတွေမှာလက်ရှိအချိန်အထိကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်တာမရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိုင်းလားဒေသမှာတော့ February 13ရက်ကစတင်ပိတ်ခဲ့တဲ့စားတောက်ဆိုင်တွေကိုဒီလ15ရက်နေ့မှာပြန်လည်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေဖြစ်တဲ့လိုင်ဇာဒေတာအတွင်ကလက်ရှိအခြေအနေကို KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးညော်ဘူးကအခုလိုပြောပါတယ
်ခုနကဆရာတော်တည်ဖြစ်ပါရဲ့အဲဒီပတိသာလူနာတွေလည်းကျော်တို့ကပတိထားဖို့အထူးခြားတဲ့လက္ခဏာတွေလည်းဘာမှမတွေ့ရသေးဘူးကျော်တို့ကအကျမရေးစစ်သေးတာတရားတော့လုတ်ပါတယ်အခြားတိုင်းရာဒီကျမရေးစစ်သေးတာတရားတော့ဟိုတော့တဲ့လာတဲ့အဲလမ်းဖိတ်ကြည့်ချမှာစစ်သေးတာတွေကတော့ကျွန်တော်တက်တော့ပါတယ်လူစုလူဝေးတွေပေါ့အဲဒီပေါ်ကြီးပေါ်လာတဲ့ပြည်ကြီးစီဝေးကြီးတွေမလုပ်ဖို့တော့ကျွန်တော်လည်းပြောထားပါတယ်အာစိုက်တီပစ်ကဖျားချောင်းပစ်တာတွေကတော့ကျွန်တော်တို့အာမလုပ်ရသေးဘူ
းလိုင်ဇာအနီးနားမှာရှိတဲ့စစ်ရှောင်စခန်းတွေကိုလည်းကျမ်းမာရေးစစ်ဆေးတာတွေဆောင်ရွက်ထားတယ်လို့နေဆက်အဝင်ထွက် gate တွေမှာလည်းစစ်ဆေးပြီးမှဖြတ်တန်းခွင့်ပေးကြောင်းပြောပါတယ်WHO ထိန်းချုပ်နယ်မြေဖြစ်တဲ့ပန်ဆန်းဘက်မှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်တယ်ဆိုတဲ့သတင်းမကြားသေးတဲ့အကြောင်း WHO လာရှိုးစစ်ဆေးရေးယုံတာဝန်ကဦးညီရန်းကပြောပါတယ
်ကျွန်တော်ဝါဒီနယ်ထဲမှာအဲ့လိုမျိုးတော့ဘာမှတော့မကြားရဘူးပေါ့နော်ချုပ်ငုံပြီးမှပြောမယ်ဆိုရင်တော့အခုချိန်ကြီးတော့ ASA ပါပဲနော်ကျွန်တော်ဝါဒီအပြင်မှာနော်အာကိုရိုနာဗိုင်းရပ်စ်လည်းဖြစ်ပွားကြတဲ့ကကျွန်တော်တို့ကတကယ်နဲ့တကယ်နဲ့မှပဲကျွန်တော်ဝါပြအပြင်မှာပေါ့နော်လူစုရုံးနေနိုင်တဲ့နေရာဒီမှာအရှောင်ကျင်ချဖို့ရပွိုင်းလမ်းတပြေမှာမများမလုံချဖို့ရတကူရတန်းရှိရေးစသည်ဖြစ်ပေါ်တော့အပြင်တော့ရင်တရိစံရောင်းဝယ်ဖောက်ကားစားသုံးမှုတွေမပြုလုပ်ဖို့ပေါ့နော်အစသည်ဖြစ်စသည်ဖြစ်အချက်လက်တွေကျွန်တော်တို့အတိအကျအဲကြော်ညာပါတယ်လည်းလုပ်ခဲ့တယ်ဒီနော်
နေဆက်အဝင်ထွက်ဂိတ်တွေမှာကျမ်းမာရေးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့ကြောင်းနဲ့လောလောဆယ်ကျောင်းဖွင့်ရာသီဖြစ်တာကြောင့်စာတင်ကန်းတွေစီးဖြန်းတာကိုလှုပ်ဆောင်နေကြောင်းပြောပါတယ်။အထူးဒေသလေးမိုင်းလားဘက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်လူနာမရှိတဲ့လို့တန်တရာလူနာလည်းမရှိကြောင်းကျမ်းမာရေးဌာနကတာဝန်ရှိသူတဦးကပြောပါတယ်။ဒေသတွင်းဥပဒေစည်းကမ်းအရအတန်နဲ့အမီကိုတော့အသုံးပြုခွင့်မပေးပါဘူး။မိုင်းလားဒေတာမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းကိုဇန်နဝါရီလ26ရက်နေ့ကစတင်ဆောင်ရွက်ခဲ့ပြီးဖေဖော်ဝါရီလ5ရက်နေ့မှာတော့ဒေတာတွင်းနဲ့ဒေတာပြင်ပခီးတွားလာတာတွေလူစုဝေးတာပွဲလမ်းသဘင်ကျင်းပတာတွေကိုပိတ်ပင်ခဲ့တယ်လို့စားတောက်ဆိုင်တွေမှာမိတ်ဆုံပွဲလုပ်တာဆိုင်ထိုင်စားတောက်တာတွေကိုလည်းပိတ်ပင်ခဲ့ပါတယ်ဒေတာတွင်းစီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့တာကြောင့်ဖေဖော်ဝါရီလအတွက်အခွန်ပတ်လတ်ကြာမလအတွက်အခွန်ငွေ50ရာခိုင်နှုန်းသာပေးဆောင်ရန်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီလ15ရက်နေ့မှာတော့ယာယီပိတ်ထားတဲ့စားတောက်ဆိုင်တွေကိုပြန်ဖွင့်ခွင့်ပြုခဲ့ပေမဲ့အကြီးစားမိတ်ဆုံပွဲတွေမလုပ်ဖို့နဲ့စားတောက်နေရာရဲ့50ရာခိုင်နှုန်းကိုသာလူလက်ခံဖို့ကန့်တတ်ခဲ့တယ်လို့တော်ရိုင်းတိရိစ္ဆာန်ရောင်းဝယ်တာနဲ့တရားမဝင်အသားတွေကိုချက်ပြုတ်ရောင်းချတာမပြုလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။အခြားခြေပြော်ရေးလုပ်ငန်းတွေကိုတော့ဖွင့်ခွင့်မပြုသေးပါဘူး။ဒီလ14ရက်နေ့ကတော့နေဆက်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့လူနာကင်းစင်ကြောင်းကြေညာခဲ့ပါတယ်။တရုတ်နိုင်ငံတနိုင်ငံလုံးအရလည်းကူးစက်မှုနှုန်းကျဆင်းလာပြီးရောဂါထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပြီဖြစ်ကြောင်းတရုတ်အာဏာပိုင်တွေကပြောဆိုနေပါတယ်။လောလောဆယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံ160ကျော်ရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပြီးမြန်မာနိုင်ငံမှာတော့ဓာတ်ခွဲအတည်ပြုလူနာမရှိသေးကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်